ုမင်းစရာတို့လေနိုင်ငံရေးပါတီတီထောင်ရေးကိစ္စတွေတော်တော်လေးကြိုးစားနေတာကျွန်တော်တွေ့ရပါတယ်။ဘယ်အချိန်တွေထိရောက်နေပြီလဲခင်ဗျာ
။အဲတော်တော်ကတော့အခုကဒုတိယအဆင့်ကိုကျွန်တော်လုပ်နေပြီပေါ့နော်။အဲပထမအဆင့်ကတော့ပါတီတီအတွက်ဒီစားလိုအပ်တဲ့ဝါဒတွေလုပ်ငန်းရှင်တွေချစ်တဲ့ပတ်သက်တဲ့အင်းသဘောထားတွေကိုစုစည်းရပေါ့နော်ပထမအဆင့်ကတော့အဲ့ဒါပြီးတဲ့အခါကျတော့ကျွန်တော်တို့ဒုတိယအဆင့်တွေနဲ့ပါတီတီအဖြစ်ရောက်ဖို့အတွက်ကျွန်တော်တို့ရန်ကုန်ရေးပါတီဖြစ်မြောက်ရေးကော်မတီပေါ့နော်ဖွဲ့စည်းတယ်။နောက်ဆုံးလုပ်ငန်းကတော့ပါတီမှတ်ပုံတင်မဲ့လုပ်ငန်းပေါ့နော်။အဲ့ဒါကိုကျွန်တော်တို့က2010ခုနှစ်ကုန်ပိုင်းသို့မဟုတ် 2018 ခုနှစ်ပိုင်းလောက်မှန်ထားတယ်ပေါ့။အဲ့တော့ဆိုလိုတဲ့သဘောကတော့ကျွန်တော်တို့ကဒီရန်ကုန်ရေးပါတီကထူထောင်မှုတက်ဖို့အစ်ဆုံးစစ်ကြောင်းလို့ရတာလေ။ပထမအဆင့်ကတော့ပြီးသွားပြီ။ဒုတိယအဆင့်ကိုကောင်းတဲ့ဖော်နေတယ်။တတိယအဆင့်ရောက်ရင်တော့ပါတီတက်ကတော့ပေါ်လာပြီပေါ့ဗျာ။အဲ့ဒါပေါ်လာတယ
်။ဟုတ်ကဲ့။အဲ့တော့အဓိကပါတီကိုဦးဆောင်မဲ့သူတွေက၈လေးလုံးမျိုးဆက်တွေလား။
ကျွန်တော်တို့နားလေယုံကြည်ထားတဲ့ရှင်းလင်းလုံးမျိုးဆက်ဆိုတာကရှင်းလင်းလုံးရေတော်ပုံကာလမှာပါဝင်ခဲ့တဲ့62 64 68 72 74 76 78 88ပေါ့နော်ပုဂ္ဂိုလ်က96 2000အခုချိန်ရှိပေါ့နော်အာဏာရှင်ချုပ်ငင်းရေးနဲ့ဒီမိုကရေစီရရှိရေးတိုက်ပွဲတွေမှာစစ်သမပြပါဝင်နေတဲ့မျိုးဆက်ဒီအားလုံးကိုဆုံးဖို့ပြီးတော့ရှင်းလင်းလုံးမျိုးဆက်ကိုကျွန်တော်ခေါ်တာကိုအဲ့တော့ဆိုတော့ဒီဘက62ကနေပြီးတော့အခုချိန်ထိနောက်လေဒီအနာချင်းချုပ်ငင်းတဲ့ဒီမိုကရေစီအတွက်ကိုဖျက်ခတ်တယ်ဆိုတော့ပါလာမယ့်မျိုးဆက်ပြစ်ကိုပဲကျွန်တော်ပြောမှန်းတာတော့ဘောတော့
အခုကတော့နိုင်ငံရေးပါတီကတော့ဗမာပြည်မှာဒါနံပါတ်1ထိပ်ဆုံးကအင်အားအကြီးဆုံးရောပါတော့ဒါ NLD ပေါ့ဗျာနော်ပြီးလို့ရှိရင်ဒုတိယအင်အားအကြီးဆုံးဆိုတဲ့ဟာမျိုးကကျွန်တော်မတွေ့ရသေးဘူးလေအဲ့တော့ကိုမင်းစရာတို့အခုစူးစမ်းနေတဲ့ပါတီများဒုတိယအင်အားအကြီးဆုံးပါတီများဖြစ်လာလေမလားဆိုတာမျိုးစောင့်ကြည့်နေကြတဲ့လူတွေလည်းရှိရလေကိုမင်းစရာတို့အဲ့တော့ဘလို့မှန်းတာလဲခင်ဗျာ
ကျွန်တော်နိုင်ငံမှာကအာဏာရှင်တွေကနေမျိုးနိုင်ငံရေးကိုတင်းပတ်လိုက်တဲ့ခါကျတော့နိုင်ငံရေးကကြောက်စရာကြီးလို့ဆိုပြီးတော့ကျော်တို့ဒီကိုဒီအလုပ်ကခိုင်တဲ့အဆင့်ပြောက်သွားတာကိုအဲ့ဒါအခုချိန်မှာကျွန်တော်ကပါတီတို့ဒီမိုကရေစီလမ်းကြောင်းကိုသွားတဲ့ခါမှာနိုင်ငံရေးကိုမြေဆန်းခရမ်းပြိုလုပ်နေရတဲ့ကာလပေါ့အဲ့တော့အခါကျတော့နိုင်ငံရေးမှာပါဝင်ပြီးလှုပ်ဆောင်တဲ့လူအများစုကလည်းထိတ်ကြရတာခံယူချက်ရရတာလောက်လာတယ်လုပ်ကြည့်ကြတယ်သို့တော့နိုင်ငံရေးသဘောတရားတွေနိုင်ငံရေးမိတ္တရေးတွေနိုင်ငံရေးလုပ်ငန်းတာဝန်တွေကိုတော်တော်များများကအားနည်းချက်ရှိတာပေါ့နော်အဲဒါလို့ကျွန်တော်တို့ကတက္ကသိုလ်ကဖြည့်စည်းပေးခြင်းနဲ့ကိုယ်ကိုယ်လည်းပြီးဆောက်ခြင်းပဲပေါ့နော်အထူးသဖြင့်ကျွန်တော်ယူမှန်းတော့ကတော့ခုထောင်မဲ့နိုင်ငံရေးပါတီကနောက်လာမဲ့အနာဂတ်မျိုးဆက်ပစ်တွေကိုဒီကနိုင်ငံရေးသမားကောင်းတွေနိုင်ငံရေးခေါင်းဆောင်ကောင်းတွေဖြစ်ဖို့ကျွန်တော်ပြောထောင်ပေးခြင်းနဲ့ဤတော်မြောက်ပေးခြင်းနဲ့နိုင်ငံနိုင်ငံရေးမျိုးဆက်ပစ်တွေမှာတကယ်ပဲဒီမှနဲ့နိုင်ငံရေးသမားကောင်းတွေဒီမှနဲ့နိုင်ငံရေးခေါင်းဆောင်ကောင်းတွေပေါ်ထွန်းလာဖို့အတွက်ကျွန်တော်ယူရပါတယ်
ဟုတ်ကဲ့အခုလက်ရှိပါတီတွေရောနိုင်ငံရေးပါတီစစ်စစ်တွေလို့ပြောလို့ရမလား
အားလုံးကတော့နိုင်ငံရေးပါတီစစ်စစ်ချင်းနဲ့စူးစမ်းနေကြတာပဲလေကျွန်တော်ခုနပြောလို့မရဘူးပေါ့အားလုံးကစူးစမ်းစေတိဆောက်စေပဲကျွန်တော်ကလည်းခုကစူးစမ်းဖို့တိဆောက်ဖို့ပြင်ဆင်နေနေသေးတယ်ဒါမှမဟုတ်တကယ်တကယ်ဘယ်ပါတီရောနိုင်ငံရေးပါတီစစ်တယ်ဘယ်ပါတီဝင်ကတော့နိုင်ငံရေးသမားစစ်တယ်ဘယ်ပါတီကလူတွေဘယ်ပုဂ္ဂိုလ်ကတော့ဖြစ်နိုင်ငံရေးခေါင်းဆောင်ကောင်းဖြစ်တယ်ဆိုတာကလောက်ရတဲ့ပုံစံပြရမှာကိုဒီလူတွေကလည်းစောက်ကြည့်နေကြတာပဲလေ
ဟုတ်ကဲ့ကျွန်တော်ဒီမြန်မာနိုင်ငံရေးမှာအဓိကနှစ်ခုရှိတာပေါ့နော်တိုင်းရင်းသားလူမျိုးစုတွေရဲ့အခမ်းကဏ္ဍနဲ့စစ်တပ်ရဲ့ကိစ္စပေါ့နော်အဲ့တော့အဲ့ဒီပြဿနာကြီးနှစ်ရပ်ကိုရောကိုမင်းစရာတို့ဒီပါတီသစ်အနေနဲ့ရောအော်မြင်မြင်ကင်တွက်ဖြေရှင်းနိုင်မယ်ဆိုတာမျိုးရောယုံကြည်ထားလားခင်ဗျာ
ကျွန်တော်တို့က1988မတ်လကနေစပြီးတော့ဘုချင်းဒီကျောင်းသားဘဝနေတဲ့နိုင်ငံရေးလောကကိုထောက်လျှောက်ဆင်စစ်မပြတ်ပေါ့နော်ပါဝင်လှုပ်ရှားခဲ့တဲ့ခါကြတော့မြန်မာနိုင်ငံမှာရှိတဲ့ဒီလိုတွေအောက်ခြေဒဏ်ကားကစပေါ့နော်ပုံသူတိုင်းနာဒေတာတီတိုင်းနာလူမျိုးတီပြေဆိုဖြစ်ဖြစ်ကြတဲ့ဆက်ဆံခဲ့တယ်အတွင်းကြကြကြတော့ပေါင်းသေးခဲ့တဲ့ခါကြတော့တကယ့်ဒီလူတွေရဲ့လူအချက်ပုံသူတိုင်းနာတွေခံစားချက်ကိုကျွန်တော်တို့စာမတ်ဆက်ပို့တဲ့လူကိုကိုခံစားမိတယ်ပေါ့နော်အဲ့တော့လက်ရှိကျွန်တော်မြန်မာနိုင်ငံရဲ့နိုင်ငံရေးချိန်ပေါ်ချက်ကလည်းအမျိုးသားကျန်တဲ့ပြည်မြေရေးနဲ့ကျွန်တော်ဒီပါတီစုံအားကောင်းရေးပေါ့နော်ဒီနေရာမှာတိုင်းနာတွေခံစားနေတဲ့တပ်ပေါ်ရဲ့ခံစားနာကတော့ကျွန်တော်လက်ရှိနိုင်ငံရေးအရာဒီကစိတ်ကိုကျတဲ့ဖြစ်စီရမယ်တပနာတွေလည်းလေကျွန်တော်ရှိဖွဲ့စည်းပုံလေးကလည်းတွားရမယ်ဆိုတော့ဒီကပနာကိုကျွန်တော်ရှောင်လွှဲလို့မရဘူးကျွန်တော်ရှင်းရမှာပဲရှင်းတဲ့အခါမှာမှန်ကန်သောနည်းလမ်းနဲ့ခိုင်မာသောစိတ်ဓာတ်ပေါ့နော်ဒါနဲ့ကျွန်တော်ရှင်းဖို့လိုတယ်အဲ့လိုရှင်းတဲ့အခါမှာကျွန်တော်ရဲ့အတွေ့အကြုံကပြောရမယ်ဆိုရင်ကျွန်တော်ဝင်တင်းသောစလုံးသားနဲ့ခံစားတတ်သောအုံနောက်တွေနဲ့ကျွန်တော်ကပြန်လာချင်းချင်းပြီးတော့လုံဆောင်သွားဖို့လိုတယ်လို့ကျွန်တော်ကမြင်တယ်အဲ့တော့ကျွန်တော်ကတော့ကျွန်တော်မြန်မာနိုင်ငံရဲ့နိုင်ငံရေးကဒီကနေ့ကျွန်မဆိုဘူးစဘာမှာထူးခြားဖြစ်စဉ်ကပါတယ်လို့ကျွန်တော်ခံစားရတယ်ကြာ။ဘာဖြစ်လို့ဆိုတော့နှစ်ပေါင်း60ကျော်အာဏာရှင်စနစ်အောက်မှာတက်တောက်ခုတ်ခဲ့တယ်။တိုင်းလာရေးရာတင်းဆက်တဲ့ပတ်သက်ပြီးတော့ကျွန်တော်ဥပဒေကိုခံရတယ်။အခုချိန်ဒီလေတိုင်းလာတွေကိုပိုင်းခွင့်ရေးတွေဆုံးရှုံးနေသေးတဲ့ဖြစ်တယ်။ အခုမှပဲယုံကြည်မှုတည်ဆောက်ဖို့စူးစမ်းတော့ဘုရားတန်လည်းသိမြတ်ရရှိဖို့စူးစမ်းတော့ဘုသောသူရှိဖွင့်ပြီးပုံပေါင်းရင်းလို့လို့ရတဲ့ခါကြတာအကန့်တတ်ရအများကြီးပဲအဲ့ဒါကိုကြော်ဟွားဖို့ဆိုတာကကျွန်တော်ကတက်တွေ့ချက်ချနဲ့တိုင်းသားတွေရဲ့ခံစားချက်စီကူတွေရဲ့သဘောထားဒါကိုကျွန်တော်တို့ကသိချာသိမြင်ပြီးတော့ဒါကိုကျွန်တော်ပေါင်းစပ်နှိမ့်တိုင်းပြီးတော့ဖြည့်ရှင်းမယ်ဆိုတော့အောင်မြင်မယ်လို့တော့ယုံကြည်ပါတယ်
ဆိုတော့အခုဗမာပြည်မှာနိုင်ငံရေးပါတီလို့ပြောမယ်ဆိုလို့ရှိရင် NLD ပါတီပဲပေါ့နော်အကြီးဆုံးလည်းဖြစ်တယ်အာဏာလည်းရတာပြီပေါ့အဲ့တော့ကိုမင်းစရာတို့အခုတီထောင်မဲ့နိုင်ငံရေးပါတီကဒီ NLD ပါတီနဲ့ခက်ပြိုင်နိုင်ငံရေးပါတီအဖြစ်နဲ့ယူဆလို့ရမလားခင်ဗျာ
ကျွန်တော်လည်းလေယုံကြည်ထားတဲ့ပါတီဆိုဒီမိုကရေစီစနစ်ဆိုတာကအလဲဆုံးပါတီနှစ်ခုနဲ့အထက်ပေါ့နော်ဒါတစ်ချက်ပေါ့တော့တစ်ချက်ကပါတီဆိုဒီမိုကရေစီစနစ်ထဲမှာမဟာဝင်ပြိုင်ရဲ့နိုင်ငံရေးပါတီတိုင်းဟာဒီလိုဒီမိသားစုဥရင်းနဲ့အညီပြိုင်ရတဲ့အတွက်ကြောင့်ဒါတွေဟာတန်ဆက်သဘောမျိုးမိတ်ဆက်သဘောမျိုးပါတီလို့ပဲကျွန်တော်ကနိုင်ငံရေးဖွဲ့စည်းပေါ့လေလို့ပဲကျွန်တော်ခံယူတဲ့ခါကြတော့ဒီနေရာမှာကျွန်တော်တို့ရဲ့နိုင်ငံရေးပါတီထောင်ရင်းကြီးတကယ်ဒီပါတီနဲ့တော့လောကပြီးဆိုင်ရေးပါတီနဲ့တော့လောကအခြားမြို့ပြည်နိုင်ငံရေးပါတီနဲ့မဆိုးဘူးလို့ကျွန်တော်တို့ကတူရာတွေကိုတွဲလုပ်ပြီးတော့မတူရာတွေကိုခွဲလုပ်သွားမယ်ဆိုတော့မဟာမိတ်ပေါ်လစီတိုင်းကျွန်တော်တို့သွားမှာပါ
တချို့ကလည်းထောက်ပြနေတာရှိလို့ပါဒီချိန်မှာတိုက်ခန့်နိုင်ငံရေးပါတီစစ်စစ်ပျောက်နေတယ်ဆိုတော့ဟာခွဲပေါ့နော်အဲ့ဒါကိုလည်းပြောတော့ကိုမင်းစရာတို့ရဲ့ဒီပါတီရောအတိုက်ခန့်ပါတီစစ်စစ်ဖြစ်လာမလားဆိုတာမျိုးကလည်းလူတွေကဒါစောင့်ကြည့်ကြတာ哦အဲ့ဒါကြောင့်ပါဟာ
ဒီမှာရုံးနေတာကအတိုက်ခန့်တဲ့ဆိုတဲ့စကလုံးတို့ရောက်တတ်ဖို့ဆိုတဲ့စကလုံးပေါ့နော်တတိယအင်အားစုပေါ့ဗျာကျွန်တော်ကတော့အဲ့လိုမျိုးမခံယူဘူးဗျာကျွန်တော်တို့နိုင်ငံရေးပါတီဒီအတိုက်ခန့်နိုင်ငံရေးပါတီလို့ကိုမခံယူတာဘူးတော်ပြရင်အခုတော့မခံရဘူးကျွန်တော်ခံရတာကနိုင်ငံရေးပါတီစစ်စစ်ကျွန်တော်တို့လာမယ်နိုင်ငံရေးပါတီစစ်စစ်ချစ်ရေးဆိုတာကျွန်တော်လုပ်မယ်ဒီကပါတီစစ်စစ်ချစ်အောင်ကျွန်တော်လုပ်သွားမှာပါ
ဟုတ်ကဲ့ကိုမေးစရာကျေးဇူးတင်ပါတယ်ခင်ဗျအခုလိုပြောပြတာ